မြန်မာစစ်တပ်ကအရာရှိတွေအများစုအပါအဝင်လူပုဂ္ဂိုလ်9ဦးနဲ့စီးပွားရေးအဖွဲ့အစည်း9ခုကိုဥရောပသမဂ္ဂ EU ကတနင်္လာနေ့ကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ် EU ကနောက်ထပ်အရေးယူလိုက်ကြသူတွေထဲမှာကြီးရည်လေးညှိနှိုင်းကိုကဲရည်မှုဗိုလ်ချုပ်ကြီးမောင်မောင်အေးရေဓာတ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်ဒုတိယပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်ဇင်မင်းထက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ကိုကိုမောင်စွမ်းအင်ဝင်ကြီးဦးမျိုးမြင့်ဦးရန်ကုန်တိုင်းစီးပွားရေးဝင်ကြီးဒူးဗိုလ်မှုကြီးမျိုးမြင့်အောင်တို့ပါဝင်ကြပါတယ်သူတို့ကိုဥရောပသမဂ္ဂ EU အဖွဲ့ဝင်28နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တာနဲ့ပိုင်ဆိုင်မှုတွေကိုတန်ခတ်ထိမ့်သိမ်းလိုက်ပါတယ်ဒါအပြင် Dynasty Group International Gateways Group နဲ့ Sky Aviator ကုမ္ပဏီတို့အပါအဝင်မြန်မာစစ်တပ်ကိုလေရင်စီနဲ့စစ်လက်နဲ့ဝယ်ယူပေးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အရက်ဖက်ကလူပုဂ္ဂိုလ်တချို့ကိုလည်းဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ EU ရဲ့အခုလိုလှုပ်ရက်ကြောင့်မြန်မာစစ်တပ်အနေနဲ့စစ်လက်နဲ့အထောက်ပံ့တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေဟာအကန့်အသတ်ရှိသွားစေတဲ့အတွက်မှန်ကန်တဲ့လှုပ်ရက်ဖြစ်တယ်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK မြန်မာအလေးမြန်မာအရေးလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအနာရောဘတ်ကပြောပါတယ်ဒါပေမဲ့လည်း EU အနေနဲ့ဒီပိတ်ဆို့မှုတွေကိုအကောင့်ထဲပေါ်ရမှာနှေးကွေးလွန့်တယ်လို့လည်းပြောပါတယ်မြန်မာစစ်တပ်အတွက်စစ်လက်နက်တွေဝင်ငွေအရင်းအမြစ်တွေဖျက်တောက်ဖို့နှေးကွေးလေးလေးအရသာပြည်သူတွေတေဆုံးမှုတွေများလေလေလို့လည်းသူကထောက်ပြပါတယ်ခင်ဗျာ